အမေရိကန်သမ္မတဘရန့်အိုဘားမားဟာချက်တဗရီနီကဖလော်ရီဒါပြည်နယ်အော်လန်ဒိုကိုသွားရောက်ပြီးတနင်္လာနေ့မနေ့အစောပိုင်းဖြစ်ပွားခဲ့တဲ့တနပ်ပစ်ခတ်မှုကြောင့်တည်ဆုံးခဲ့ရသူတွေရဲ့ခြေကွဲနေတဲ့မိသားစုဝင်တွေကိုပွတ်ဖက်ပြီးနှစ်သိမ့်ခဲ့ပါတယ်။ဒါပေမဲ့အခုလိုအစုလိုက်ပြုံးလိုက်တက်ဖြတ်မှုတွေဘာကြောင့်ဆက်ပြီးတွေ့နေရသလဲဆိုတဲ့မေးခွန်းတွေအတွက်တော့သူ့မှာလွဲကူတဲ့အဖြေတွေမရှိပါဘူးလို့ပြောပါတယ်။သမ္မတအိုဘားမားနဲ့ဒုသမ္မတဂျိုးဘိုင်ဒန်တို့ဟာအမေရိကန်သမိုင်းမှာလူအသေးပြောက်အများဆုံးတနပ်နဲ့ပစ်ခတ်မှုဖြစ်တဲ့Pulse Night Club လင်းလူချစ်သူတွေရဲ့ညကာပွဲရုံပြစ်ခတ်မှုမှာတေဆုံးခဲ့ရသူ49ဦးနဲ့ဒဏ်ရာရသူ53ဦးရဲ့မိသားစုဝင်တွေနဲ့တီးတန့်တွေ့ဆုံခဲ့တာပါမိသားစုဝင်တွေရဲ့ချီးကျူးမှုအတိုင်းတာဟာပြောမပြအလောက်အောင်ကိုကြီးမားပါတယ်လို့လည်းပြောပါတယ်အခုလိုအတိုက်ခိုက်ခံရမှုတွေညီညီညွတ်ညွတ်နဲ့ရင်ဆိုင်ဖို့ကြားဖို့ပန်ချာရင် American သမ္မတ Obama ကတေဆုံးခဲ့ရသူတွေဟာမိမိတို့ရဲ့မိသားစုဝင်တွေဖြစ်တယ်လို့အခုပြစ်ခတ်မှုဟာဓာတ်ရိုက်ထိခိုက်စေတယ်လို့နှလုံးသားတွေပါကြေကွဲမတတ်ခံစားရပါတယ်လို့ပြောပါတယ်။ဒီကိစ္စအတွက်တုံ့ပြန်ဆောင်ရွက်မှုကိုမလုပ်ရင်အခုလိုအစုလိုက်ပြုံးလိုက်တပ်ဖြတ်မှုတွေထပ်ပြီးပေါ်ပေါက်လာနေအောင်မှာဖြစ်တယ်လို့သူတို့ကိုဓာတ်မျိုးထပ်ပြီးလောက်ခွင့်ပေးတဲ့လမ်းကိုရွေးမိတယ်လို့လည်းဖြစ်နေမယ်လို့ပြောပါတယ်။ American သမ္မတက American နိုင်ငံသားတွေအားလုံးကိုအော်လန်ဒိုလူလူနဲ့အတူရက်တီစေခြင်းနဲ့ဆန္ဒရှိနေတယ်လို့လဲသမ္မတအင်ဗျူပြောခွင့်ရကပြောပါတယ်။တနင်္ဂနွေပြစ်ခတ်မှုကိုအမေရိကန်နိုင်ငံပွားမွတ်စလင်တအူးဖြစ်တဲ့အိုမာစတိကမာတင်းကလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။